အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂယ်ရဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်တွင်မှအာဖဂန်သမ္မတဟာမစ်ကာဇာရဲ့လက်ခံနိုင်စရာမရှိတဲ့မင်းကွန်းစကားကိုကြားခဲ့ရတယ်လို့လုံခြုံရေးအန်ဒီရဲ့ကြောင့်စီစဉ်ထားတဲ့သတင်းစာရှင်းလင်းပွဲကိုဖျက်ခဲ့ရပါတယ်။ဘလို့လုံခြုံရေးစိုးရိမ်ကြရှိတယ်လဲဆိုတာကိုတော့တာဝန်ရှိသူတွေကထိထိခြားခြားမပြောပါဘူး။ဒါပေမဲ့မစ္စတာဟေဂယ်ရောက်နေစဉ်စနေနေ့ကတော့ကာဘူးမြို့နဲ့ခော့စ်မြို့တို့မှာအသေးခံဘုံးခွဲမှုနှစ်ခုကြောင့်19ယောက်သေဆုံးခဲ့ပါတယ်။ကာဘူးမြို့တော်မှာမစ္စတာဟေဂယ်ရောက်နေချိန်မှာအာဖဂန်ကာကွယ်ရေးဝန်ကြီးဌာနကိုပြစ်မှတ်ထားဘုံးခွဲခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာသမ္မတကာဇိုင်းပြောကြားခဲ့တဲ့မိန့်ခွန်းတစ်ခုထဲမှာတာလီဘန်တွေဟာအမေရိကန်တို့အတွက်အလုပ်လုပ်ပေးနေတယ်လို့ဆွတ်ဆွဲခဲ့ပါတယ်။တာလီဘန်တွေဟာစနေနေ့ကလိုတိုက်ခိုက်မှုတွေလုပ်ပြီးတော့အာဖဂန်ပြည်သူတွေကိုကြောက်လန့်အောင်လုပ်က2014ခုနှစ်နောက်ပိုင်းအထိနိုင်ငံထဲမှာနိုင်ငံသားတပ်တွေရှိနေစေချင်အောင်လုပ်နေတယ်လို့မစ္စတာကာဇိုင်းကဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာတာလီဘန်တွေနဲ့တစ်ဖက်သက်အလုပ်လုပ်နေတယ်ဆိုတာဟာမမှန်ကန်ဘူးလို့ဒီမစ္စတာကာဇိုင်းကိုပြက်ပြက်တသားရှင်းလင်းပြောကြားခဲ့တယ်လို့လည်းမစ္စတာဟေဂယ်ကသူနဲ့အတူလိုက်ပါသွားတဲ့သတင်းတောက်တွေကိုပြောပြပါတယ်။ငြိမ်းချမ်းရေးနဲ့နိုင်ငံရေးအရာတည်ငြိမ်ဖို့ကအာဖဂန်ပြည်သူတွေကပဲဥဆောင်ရမှာဖြစ်တယ်လို့မစ္စတာဟေဂယ်ကဆိုပါတယ်။ပြီးခဲ့တဲ့12နှစ်အတွင်းအသက်သွေးချွေးတွေနဲ့ပေးဆက်ခဲ့တဲ့အမေရိကန်တပ်တွေအနေနဲ့အကြမ်းဖက်မှုမတည်ငြိမ်မှုတွေနဲ့အသာစီးရလိမ့်မယ်လို့ဘယ်တော့မှမစင်စားမိခဲ့ဘူးလို့အာဖဂန်ဆိုင်ရာအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ဒ်ကလည်းသမ္မတကာဇာရဲ့မိန့်ခွန်းကိုတုံ့ပြန်ခဲ့ပါတယ်။2014ခုနှစ်ကျော်ရင်အာဖဂန်နစ္စတန်မှာရှိနေတဲ့ပူးပေါင်းတပ်ဖွဲ့ဝင် 8,000 ကနေ 12,000 ကြားရုပ်သိမ်းဖို့အတွက်နေတိုးမဟာမိတ်တွေကစဉ်းစားနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဟောင်းလီယွန်ပနာတာကပြီးခဲ့တဲ့လကပဲပြောခဲ့ပါတယ်။လောလောဆယ်အာဖဂန်နစ္စတန်မှာနေတိုးတပ်ဖွဲ့ဝင်ပေါင်း 300,000 လောက်ရှိပါတယ်ရှင်။